မြန်မာနိုင်ငံကိုရောက်ရှိသွားပြီဖြစ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15ဦးလုံးပါဝင်တဲ့တန်တမာဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံရောက်တင်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးမြန်မာအာဏာပိုင်တွေနဲ့တွေ့ဆုံညှိနှိုင်းအဖြစ်စာနိုင်ခဲ့မယ်လို့ညွှန်ပြတဲ့အကြောင်းရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။ကုလလုံခြုံရေးကောင်စီအဖွဲ့ဝင်တန်တမာဖွဲ့တွေရိုဟင်ဂျာဒုက္ခသည်တွေနဲ့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာတွေ့ဆုံခဲ့ခြင်းရခိုင်အကြမ်းဖက်မှုအတွင်သူတို့ရင်ဆိုင်ခဲ့ရတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ဒုက္ခသည်စခန်းတွေအခက်အခဲတွေကိုတင်ပြနိုင်ခဲ့ကြတယ်လို့ဆိုပါတယ်။ဒီသတင်းကိုတော့မတ်စုမောင်ကစူးစီးတင်ပြထားပါတယ်ရှင်။
ဟုတ်ပါတယ်ဒီကနေ့ဧပြီလ30ရက်နေ့မှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15ဦးလုံးပါဝင်တဲ့တန်တမာအဖွဲ့ဟာမြန်မာနိုင်ငံကိုဆက်ရောက်သွားပြီဖြစ်ပြီးတော့နိုင်ငံတော်ဥတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တွေ့ဆုံပါတယ်ဧပြီလ29ရက်နေ့မနေ့တနင်္ဂနွေနေ့တုန်းကတော့ဒီကုလလုံခြုံရေးကောင်စီတန်တမာအဖွဲ့ဝင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာနီမှာရှိတဲ့ဒုက္ခသည်စခန်းတွေကိုကိုယ်တိုင်တွားရောက်လေ့လာခဲ့ပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်ကုလလုံခြုံရေးကောင်စီတန်တမာအဖွဲ့ဝင်တွေနဲ့ကိုယ်တိုင်တွေ့ဆုံခွင့်ရခဲ့တဲ့ကုတုဘလောင်ဒုက္ခသည်စခန်းကကိုကြီးဆလံကတော့ရခိုင်မြောက်ပိုင်းအကြမ်းဖက်မှုဖြစ်စဉ်အတွင်းသူတို့ရင်ဆိုင်ခဲ့ရတဲ့လူခွေချိုးဖောက်မှုတွေကိုတင်ပြနိုင်ခဲ့တယ်လို့ VOA မြန်မာပိုင်းကပြောပါတယ
်။မင်းရရောက်လာတဲ့ကုလသမဂ္ဂလုံခြုံရေးအဖွဲ့ဆင်တဲ့အဖွဲ့နဲ့ကျွန်တော်ကုတိုင်ခရီးဆောင်ရပ်ပေးပါတယ်။ကျွန်တော်ရေငါဒုက္ခကိုရှင်းပြလေးများအာမပီကြီးဆိုင်ရတဲ့အမျိုးသမီးများစစ်တဲဆိုင်ရတဲ့ရင်းမြောက်လာသူများသူစပလို့ရအမျိုးသမီးအမျိုးသားပေါင်းတရားနာခြင်းနဲ့ဆက်စုံကြရပါတယ်သူကမမာရီမိသားလိုက်ကျွန်တော်တို့ရေငါဒုက္ခရှင်များနဲ့ဆက်စုံကြပြီးအဲ့ဒီဆင်းရဲခြင်းမှာကျွန်တော်ရဲ့ရခိုင်ပြည်နယ်မှာဆက်စုံကြရတဲ့ပြစ်ဒဏ်ခံရတဲ့ပြည်ရင်းနဲ့ပတ်သက်ပြီးအဆိုးဆိုးကိုကျွန်တော်ရေငါများဒုက္ခရှင်များကရှင်းပြခဲ့ပြီးသူတွေကလည်းကျွန်တော်တို့ကိုအချမ်းလန်းဆင်းရဲမှုများပြုလုပ်ခဲ့ပါတယ်ကျွန်တော်မြန်မာနိုင်ငံပြန်လေအခါမြန်မာဘာအစာရေးအပြေးဝါနဲ့လူစုရဲ့အခွင့်အမှန်ရရှိဖို့အတွက်ကျွန်တော်တို့ကြားခဲ့ပါတယ
်ဒုက္ခသည်စခန်းတွေစီကိုကုလလုံခြုံရေးကောင်စီအဖွဲ့ဝင်တန်တမာအဖွဲ့ရောက်ရှိချိန်မှာတော့ဒုက္ခသည်စခန်းအသီးသီးမှာရှိတဲ့အမျိုးသမီးတွေနဲ့ကလေးငယ်တွေပါဝင်ရိုဟင်ဂျာဒုက္ခသည်တွေဟာနိုင်ငံသားခွင့်ရေးအပြေးဝါပေးဖို့ကုလသက်ကလုံခြုံရေးတာဝန်ယူပေးဖို့အပါအဝင်တောင်းဆိုချက်14ချက်ပါတဲ့စာတမ်းတွေကင်ဆောင်ပြီးတော့ဒုက္ခသည်စခန်းတော်ဝင်လှည့်လည်ပြီးတော့တောင်းဆိုဆန္ဒပြခဲ့ကြတယ်လို့ကိုကြီးဇလန်းကပြောပါတယ
်ဒုက္ခသည်များကတန်တမာအဖွဲ့ရောက်ရှိချိန်အချိန်မှာဒုက္ခသည်စခန်းပေါင်း၁၀ခုမှာလူသားကောင်းသိကြကကြံတဲ့ဆနာပြားဝေးအကြီးမားဆုံးဖြစ်လို့ဖြစ်ပါလေ။တောက်ကြီးများအဘိဓါကောင်းစီရှာဖလေးစားပါဝင်တဲ့နိုင်ငံရေးပြန်တဲ့အချိန်မှာအဘိဓါကပတ်ဆလကမကလုံချေရဲ့အဆောင်တဲ့အတူဖာရှိစေရမည်။နိုင်ငံဝန်ကြီးအမည်နဲ့နိုင်ငံသားအစာရေးအဘိဓါရှိစေဖို့အတွက်ကမ္ဘာပြောက်ပြီးတောင်းဆိုခဲ့ပါတယ်ခင်ဗျာ။
လုံခြုံရေးကောင်စီအဖွဲ့ဝင်တပ်သမားအဖွဲ့ဘက်ကလည်းဒီကနေ့တို့မြန်မာနိုင်ငံကိုရောက်ရှိသွားတဲ့အချိန်မြန်မာအာဏာပိုင်တွေနဲ့ရိုဟင်ဂျာဒုက္ခသည်အရေးဆွေးနွေးညှိနှိုင်းအဖြေရှာခဲ့မယ်လို့ဒုက္ခသည်တွေကိုကတိပေးခဲ့ကြောင်းပြောပြပါတယ်
။ဆိုတော့လုံခြုံရေးကောင်စီတပ်သမားအဖွဲ့ကတော့ကျွန်တော်တို့ဒုက္ခသည်များကိုကျန်းမာမှုတွေပြုကြပါတယ်။မြန်မာနိုင်ငံရောက်တဲ့အချိန်မှာမနာဆွေးအာဏာပိုင်အဖွဲ့စီများနဲ့ရိုဟင်ဂျာအခြေအနေကိုဖြေလည်ဆောင်ရွက်ဖို့မယ်ဆိုပြီးတော့ကျွန်တော်တို့ကိုပြောဆိုကြားခဲ့တာရှိပါတယ်။ဒီဒီဒီမှာကျွန်တော်အာသောအတာမြန်နေပါလေဒါပေမဲ့ကျွန်တော်အတိကကောင်းစီကြီးလာတော့တရားနဲ့ရိုက်ချကိုကျွန်တော်အတိကကောင်းစီကြီးလာတယ်ပထမဆုံးတော့လည်းကျွန်တော်တရားနဲ့ရိုက်ချကိုကျွန်တော်ပြောတာရှိပါတယ်သင်္ကေတမလုပ်ရနဲ့ဒါနာစိတ်ကြီးကျွန်တော်ဝင်ကအစ်စ်စ်ကိုဆွန်ရပြပါလို့ကျွန်တော်ဒုက္ခကြအားလုံးကကိုယ်နဲ့ကောင်းစီကြီးပါလေ
ဒီကနေ့မှလည်းဒုက္ခတွေစခန်းနေမှာလေရင်းတွေတိုက်ခိုက်ပြီးတော့မိုးတိထစွာရွာသွန်းနေတဲ့ရာသီဥတုထံကြောင့်ဒုက္ခတွေဒီမှာနေထိုင်ရေးအတော်လေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ကိုကြီးဇလန်ကပြောပြပါတယ
်။အခုအမားနဲ့ကျွန်တော်တကားကြောရချီမှာလူကြီးမုန်တိုင်းရလေကြီးရတာပရလေးတိုက်ခဲ့နေပါတယ်။မိုးလေးရွာနေပါတယ်။အခုကမိုးနဲ့လေကြီးနဲ့တိုက်နေရစရာဆောင်းဆောင်းဆောင်းဆောင်းမှရှိတယ်။နေနေဒေသမှာရှိတယ်ဒုက္ခတွေများဆိုအလုံးဆင်းရင်တွေအကြမ်းနဲ့ရှိနေပါတယ်ခင်ဗျာ
။ကြာခင်မုတ်တုံမိုးရာသီရောက်လာတော့မယ့်အချိန်ပို့ပြီးတော့ဆိုးလာမယ့်အခြေအနေတွေကိုလည်းတန်တမာအဖွဲ့အနေနဲ့ကိုယ်တိုင်မျက်မြင်တွေ့ခဲ့တဲ့အတွက်အလွန်မဲ့စိုးရိမ်မကင်းဖြစ်မိကြောင်းဒုက္ခသည်စခန်းတွေကိုကြည့်ရှုအပြီးတန်တမာအဖွဲ့နဲ့အတူလိုက်ပါသွားတဲ့အမေရိကန်ပြည်ထောင်စုဆိုင်ရာလက်ထောက်ကုလသမဂ္ဂတာဝန်ကြီးကလည်းမနေ့ကပြောဆိုထားပါတယ်ရခိုင်ပြည်နယ်ဘက်ကိုခီးစက်မဲ့ကုလလုံခြုံရေးကောင်စီအဖွဲ့ဝင်တန်တမာအဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်ကတော့လေလ၂ရက်နေ့အထိဖြစ်ပါတယ်ရှင်
ဆက်စုံပြောပြခဲ့တာပါရှင်